လင်ကောအမတ်တရရုပ်ထုနှစ်တရာပြည့်အခမ်းအနားကိုမြို့သားဥယျာဉ်ထိတ်သိမ်းစောက်ရှောက်ရေးဌာနကဦးစီးပြီးလူထုကသူ့တဘောနဲ့သူအုပ်စုလိုက်အထိမ့်မှတ်ပွဲတွေကိုတလားလုံးကျင်းပကြမှာပါ2022ခုနှစ်မေလ30ရက်နေ့ကလင်ကောရုပ်ထုကိုဖွင့်ခဲ့တာပါအဆောက်အုံဟာအပြင်ကနေကြည့်ရင်နာမည်ကျော်ဂရိဖျားကျောင်းပါတီနော်နဲ့တူပြီးအတွင်းမှာ6မီတာမြေရှိတဲ့သဗ္ဗလင်ကောထိုင်နေတဲ့ရုပ်ထုရှိပါတယ်လင်ကွန်ဟာ16ရောက်မြောက်အမေရိကန်သမ္မတဖြစ်ပြီး1861ကနေ65အထိသမ္မတတာဝန်ယူခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကျူစနစ်ကိုအဆုံးသတ်ခဲ့ပြီးပြည်တွင်းစစ်မှမြောက်ပိုင်းကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။လင်ကွန်ရုပ်ထုဟာအာဖရိကန်လူမဲတွေမပါဘဲမြောက်ပိုင်းလူပြူတွေနဲ့တောင်ပိုင်းလူပြူတွေကြားယဉ်ကြားစီသဘောဆောင်တယ်လို့ Northwestern Tech Group ကတမိုင်းပညာရှင်ကိတ်မာဆာကဆိုပါတယ်။လင်ကွန်ကကျူစနစ်ကိုအဆုံးသတ်ခဲ့ပေမဲ့လူမျိုးရေးခွဲခြားမှုကတော့အမေရိကန်မှာဆက်လက်ရှိနေခဲ့တာပါ။လင်ကွန်ရုပ်ထုဖွင့်မှန်းမှာလူမဲတွေကိုရှေ့တန်းနေရာတွေကနေဖျက်ရှားခဲ့ပြီးနောက်ပိုင်းကလူမဲတည်တဲ့နေရာကိုပို့ခဲ့တယ်လို့ Hunter College ကမူဝါဒလေ့လာရေးအဖွဲ့ညွှန်ကြားမှု Haru Holzer ကပြောပါတယ်